တရားလွှတ်တော်ရှင်နေကြီးဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့ကွဲလွန်သွားတာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်အောင်ကြိုးပမ်းဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ဦးကိုနီနဲ့ကိုနေဝင်းတို့ကွဲလွန်သွားတဲ့နနစ်ပြည့်အချိန်မှအဖြစ်ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုပြပိုးတဲ့တဝန်လွှာထံမှာအဲ့ဒီလိုတိုက်တွန်းထားတာပါ။ဒီကနေ့အခမ်းအနားကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းချောင်းကိုထက်အောင်ခန့်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
တရားလွတ်တော်ရှင်းနေဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့ရန်ကုန်ပြည်ပဆိုင်ရာလေစိတ်လူမြင်ကွင်းမှာလှုပ်ကြံတက်ဖြတ်ခံရပြီးကွယ်လွန်သွားတဲ့နှစ်နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့တော်ဝင်နေ့စီမှာကျင်းပပြုလုပ်တာပါ။အခမ်းအနားကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတဝန်လွှာပေးပို့ခဲ့ပြီးတဝန်လွှာမှာတော့ဦးကိုနီနဲ့ကိုနေဝင်းကွယ်လွန်တာဟာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုဖြစ်ပြီးအမှန်တရားပေါ်ပေါက်ဖို့တက်ဆိုင်သူတွေကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်။
ဆရာဦးကိုနီနဲ့အမှန်တရားနဲ့တရားမျှတမှုအတွက်အသက်ပေး၍နမူနာပြဆောင်ရွက်ခဲ့ပြီးကိုနေဝင်းတို့ကိုဆုံးရှုံးရခြင်းမှာမြန်မာနိုင်ငံအတွက်ကြီးမားသည့်ဆုံးရှုံးမှုဖြစ်ပါသည်။၎င်းတို့ကြာဆုံးခဲ့သည်မှာယနေ့ဆိုရင်နှစ်နှစ်တိုင်ခဲ့တော်လဲကျမနှင့်အားလုံးက၎င်းတို့၏မိသားစုများနှင့်ထပ်တူတတိယအောင်မြင်ရရှိပါသည်။မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးနှင့်တရားမျှတမှုထိုင်ပါစွာတည်ဆောက်ရ၌စိန်ခေါ်မှုတွေကိုဝိုင်းဝန်းစူးစမ်းဖြေရှင်းရင်အသက်ဆွတ်သွားခဲ့သည့်ဆရာဦးကိုနေနှင့်ကိုနေဝင်းတို့အတွက်အမှန်တရားအမြန်ဆုံးခေါ်ထွက်လာဖို့ရင်တက်ဆိုင်သူများအားလုံးမှဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းပါသည်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြပုတဲ့တဝန်လာကိုဒေါက်တာနှင်းအေးကိုကဖတ်ကြားသွားတာပါ။ဒီကနေ့ပွဲကတော့ဘာသာပေါင်းစုံကတန်ဃာတော်နဲ့လူပုဂ္ဂိုလ်တွေပါဝင်နိုင်ငံတော်တန်မတ်တွေပါတက်ရောက်ခဲ့ကြပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တမတ်ကြီးစကော့မာစီရဲကဥကိုနီကြိုးစားခဲ့တယ်လို့မြန်မာနိုင်ငံနိုင်ငံသားတွေကြိုးစားပြီးပို့မျှော်လင့်နေပါတယ
်။ Ukoni worked his entire life to promote reform to end discrimination and
Ukoni ရာနှိမ်ချခွဲခြားမှုပပျောက်ရေးနဲ့တရားမျှတရေးအတွက်ဘဝတရှောင်လုံးကြိုးစားလုပ်ကိုင်လာတဲ့သူဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်မြန်မာနိုင်ငံမှာ၃နှစ်ကြာနေခဲ့တဲ့အတွေ့အကြုံအရပြောရမယ်ဆိုရင်ဥကိုနီကြိုးစားလှုပ်ဆောင်ခဲ့တဲ့တရားမျှတမှုလမ်းစဉ်တွေအတိုင်းမြန်မာနိုင်ငံသူနိုင်ငံသားတွေဆက်ပြီးကြိုးစားလှုပ်ဆောင်သွားကြမယ်လို့ယုံကြည်ပါတယ်
။ဥကိုနီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယာတို့ကိုဖော်ဆောင်ခဲ့သလို NLD ရဲ့ထိပ်ပိုင်းခေါင်းဆောင်တူဖြစ်သူဦးဝင်းထိန်ရဲ့တန်လျာတကွေ့စာအုပ်မှာရေးသားထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားခဲ့တဲ့အတွက်အခုလိုလှုပ်ကြံတက်ဖြတ်ခံရတာလို့ယူဆသူတွေလည်းရှိပါတယ်။ဥကိုနီနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုပြန်ကြားရေးအတွင်းရေးမှူးစာရေးဆရာမွန်ရအောင်ရှင်ကအခုလိုမှတ်ချက်ပြုပါတယ်
။ရှောက်ကိုလီယာတန်ခိုးကြီးကလုပ်တဲ့ပြည်သူလူထုကမကြိုက်တဲ့ဒီမိုကရေစီစံကျေးစံညွတ်နေတယ်လဲမကြိုက်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတစိုက်မမစတင်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆိုင်တဲ့ပြစီရင်မှုတွေကိုအန္တရာယ်တွေအကျိုးပြုခဲ့တဲ့ခေါင်းဆောင်ပြောဖြစ်ပါတယ်
။ဒီကနေ့ပွဲမှာဥကိုနီနဲ့ကိုနေဝင်းတို့ရဲ့မိသားစုတွေအစုံလင်တက်ရောက်ခဲ့ကြပါတယ်။ဥကိုနီကိုလေစိတ်မှလှုပ်ကြံတက်ဖြတ်မှုမှာပါဝင်ပတ်သက်တယ်လို့ဆွဆွဲခံထားသူတွေရဲ့အမှုကတော့အခုလာမယ့်ဖေဖော်ဝါရီ၁ရက်နေ့မှာနှစ်ဖက်ရှင်နေတွေလျှောက်လဲချက်ပေးကြတော့မှာဖြစ်ပါတယ်။အမှုမှာပူးပေါင်းကြံစီသူလို့သတ်မှတ်ပြီးတရားခံပြေးဖြစ်ကြီးညာခံထားသူအောင်ဝင်းခံကတော့အခုနှစ်နှစ်ပြည့်တဲ့အချိန်ထိဖမ်းဆီးရမိခြင်းမရှိသေးပါဘူးခင်ဗျာ။